While the economy is not doing so well for the individual person, certainly the economy as a national thing, the GNP is up.
စီးပွားရေးဟာလူပုဂ္ဂိုလ်တဦးချင်းစီအတွက်သိမ့်မကောင်းလှပေမဲ့တမျိုးသားလုံးနဲ့ဆိုင်တဲ့စီးပွားရေး GDP ပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုးမြင့်တက်နေပါတယ်။ဒါဟာကောင်းတဲ့အချက်တည်းရဲ့ဆိုတာသိကြပါတယ်။ပြည်သူတွေကအလွန်လောက်အကျိုးများမရရှိပါဘူး။မကျေနပ်မှုတွေအများကြီးရှိနေတယ်ဆိုတာကျွန်တော်နားလည်ပါတယ်။နိုင်ငံရေးအခြေအနေတွေကတော့မကောင်းပါဘူး။အခြေအနေတိုးတက်လာတာမတွေ့ရပါဘူး။တိုင်းသားလူနည်းစုတွေအခြေအနေမကောင်းပါဘူး။နိုင်ငံတကာဆက်ဆံရေးလည်းမကောင်းပါဘူး။ကျွန်တော်ကဒါဟာအဆိုးမြင်စရာဖြစ်နေတယ်လို့မပြောခြင်းပေမဲ့လုံးလုံးဆယ်မှာအကောင်းမြင်နိုင်တဲ့အခြေအနေမရှိပါဘူ
း GDP တိုးတက်လာတာတော့ဟုတ်ပါရဲ့ဒါပေမဲ့ဒီချိန်မှာအနောက်နိုင်ငံတွေကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတို့ဘာလို့လုပ်နေကြတော့ဒါဟာမြန်မာစီးပွားရေးချင်းချောက်နေတာနဲ့မတူလားခင်ဗျာ
Yes I mean the whole situation in Rakhine is going to affect the economics quite clearly
ဟုတ်ပါတယ်။ရခိုင်ပြည်နယ်အခြေအနေတစ်ခုလုံးကစီးပွားရေးကိုထိခိုက်စေရာဖြစ်နေပါတယ်။ဒါရှင်းပါတယ်။ဒါဦးမြမအစိုးရကကောင်းကောင်းသိပါတယ်။တစ်ချိန်တည်းမှာပဲရခိုင်မှာသူတို့လုံနေတာဟာနိုင်ငံရေးအခြေအနေ၊လူညုံရေးအခြေအနေအရလိုအပ်လို့လုံနေတယ်လို့ယူဆကြပါတယ်။ဒါကိုကျွန်တော်သဘောမတူပါဘူး။နောက်ထပ်စီးပွားရေးကိုထိခိုက်စေမယ့်ကိစ္စတစ်ခုကတော့ကဘာလက်ခရီးသွားတွေလာရောက်မှုကြာဆင်းသွားတာပဲဖြစ်ပါတယ်။အနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုကလည်းကြာဆင်းနေတယ်ဆိုတော့စီးပွားရေးပြဿနာတွေကလည်းအများကြီးပါပဲဗျာ
။ရခိုင်ရင်းမှာတောင်ဆန်းစုကြည်ရသအစိုးရကဘလောက်တာဝန်ရှိလို့ထင်ပါတယ်။မြန်မာစစ်တပ်ကကျူးလွန်တဲ့ရဲစခန်းတွေပတ်သက်ပြီးတောင်ဆန်းစုကြည် moral authority မသုံးဘူးဆိုပြီးတော့နိုင်ငံတကာဆုတ်ထွက်နေကြတာကြားပါတယ်
။ Well, first of all, it's the West that built her up as a democratic icon. And she says I don't want to be a democratic icon.
ပထမဦးဆုံးကဒေါ်အောင်ဆန်းစုကြည်ကိုဒီမိုကရေစီမီးရှူးတစ်စောင်အဖြစ်မြင့်တင်ခဲ့ကြတာဟာကမ္ဘာအနောက်ခြမ်းကဖြစ်ပါတယ်။သူကတော့အဲ့လိုမဖြစ်ချင်ပါဘူး။နိုင်ငံရေးသမားသာဖြစ်တယ်လို့ဆိုခဲ့တာပါ။လက်တွေ့မှာတော့သူဟာနိုင်ငံရေးသမားကောင်းတယောက်လည်းမဟုတ်ပါဘူး။ရုပ်စွာအစုံပြည်တွင်းနိုင်ငံရေးမှာပါ။ဆိုတော့အခုကိစ္စမှာသူတို့ပြင်ပကဝေဖန်သူတွေအစမတန်များပြားပါတယ်။ဒါပေမဲ့ကျွန်တော်တို့သိရတဲ့အတိုင်းပါပဲ။သူမှာထိန်းချုပ်နိုင်မှုကအကန့်အသတ်နဲ့သာရှိတာပါ2008ဖွဲ့စည်းပုံအရစစ်တပ်ကသာထုတ်ကင်ထားတာပါတာမန်ကိစ္စတွေမှာရှော့ပေါမှုတွေရှိနိုင်ပါတယ်လူတွေရဲ့ဘဝတက်တာမှုရောက်အောင်ရှော့ပေါမှုတချို့လုပ်နိုင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုကရော့ကျသွားမှာမဟုတ်ပါဘူးနိုင်ငံရေးကိုလည်းစစ်တပ်ကသာထိန်းချုပ်ထားတာပါအ
ာဒေါန်ဆန်းစုကြည်ဟာနိုင်ငံရေးသမားအောင်တယောက်မဟုတ်ဘူးလို့ဆိုတော့အခုဖွဲ့စည်းပုံအရစစ်တပ်ကထိန်းချုပ်ထားတဲ့အချိန်မှာ
That's a good question. But I think what she tried to do, you have to go back to when, after the 2015 election.
Oh, da, me the me tai de me gon tuku ba. Tu ba lou nai de le so da 2015 yue kaw pwe jin pa bi jin go pyan twa ya ba le me. Ai ma tu a ba wo lou phi aw lou kae de le. Phwe si bon go ma pyin nai lo tamara ma phit nai de ha go phi aw a tin lou de.ဒါကိုစစ်တပ်ကသဘောတူမှာမဟုတ်ဘူးဆိုတာသူသိပါတယ်။ဒါပေမဲ့ तू ကဇွတ်လုတယ်။ဒါဟာစစ်တပ်နဲ့တင်းမြန်နိုင်တဲ့ကိစ္စမဟုတ်ပါဘူး။နောက်တော့ तू ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုဖန်တီးယူတယ်။အခြေခံအဖြစ်ဝန်ကြီးချုပ်သဘောပါပဲ။ဒါဟာ तू ကစစ်တပ်ရဲ့သဘောထားကိုကြွေးပတ်ပြီးကြော်သွားတာဖြစ်ပါတယ်။စစ်တပ်ကိုပါထုတ်ခဲ့တာဖြစ်ပါတယ်။ဆိုတော့ तू နဲ့စစ်တပ်ဆက်ဆံရေးပိုကောင်းမလာနိုင်တော့ပါဘူး။ तू ဟာဗိုလ်ချုပ်မင်းမင်းအောင်လှိုင်ရဲ့စစ်တပ်နဲ့တင်းမြန်ရေးအတွက်ညှိနှိုင်းခဲ့တာမဟုတ်ပါဘူး။ဒါပြင်သူပိုကောင်းအောင်လုံနိုင်ခဲ့လीမလားဆိုတာတော့ကျွန်တော်မသိပါဘူ
းလုံနိုင်ခဲ့လीမလားဆိုတော့မသိကြဘူးဟုတ်ခင်ဗျာဒါဟာသူ့အတွက်ဘေးကျန်နေချက်ဖြစ်ရတဲ့အခြေအနေတရပါဆိုတော့ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးရွေးကောက်ပွဲဝင်ခဲ့တယ်ဆိုတာကမှားတယ်လို့ပြောနိုင်မလားအဲ့ဒီတော့ခင်ဗျာအဲ့လိုရွေးကောက်ပွဲမဝင်မနဲ့ဆက်လက်ပြီးတော့သဘေးမှောက်ခဲ့တဲ့လူများယူဆမိပါလား
No I don't think she could
အဲ့လိုလည်းကျွန်တော်မထင်ပါဘူ
းဆိုရင်သူကဘာလုပ်ရမလ
ဲ I mean that's just she's caught in a dilemma.
သူဟာဘေးကျန်နေတဲ့အခြေအနေမှာရောက်နေပါတယ်။သူ့မှာခိုင်မာတဲ့လုံနိုင်ခြင်းရှိပါတယ်။သူကိုယ်တိုင်ကြောင့်ရောသူ့အဖေကြောင့်ပါသူ့ကိုလူတွေကချစ်ကြပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအရာရာကိုချုပ်ကင်ထားတယ်ဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။ဒီအခြေအနေမှာသူအပေးယူလို့ရပါလိမ့်မယ်။ဒါပေမဲ့သူဟာအဲ့ဒီသဘောမျိုးစပြီးမလုပ်ပါဘူး။အပေးယူမလုပ်ချင်ဘူးလို့ယူဆနိုင်တဲ့ပုံစံမျိုးစလုပ်ပါတယ်။ဒါကိုမာနာကြီးတယ်အပေါ်စီးကလုပ်တယ်လို့စစ်တပ်ကယူဆမယ်ဆိုတာသိကြပါတယ်။ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကလည်းသူ့ကိုထောက်ခံပံ့ပိုးကြပါတယ် Two Boma, Nyaji, Mjolinja, Tajabari. Two the game alone, Nine Harigo, Mjolinjabari. Da Don Sansuji, a mam hobabu. A long John, Mjolin Tari, Nanganaya, Mada, Chibari. Natasha Pozibongo, Pajin, Sedaga, Nini Kaga, Mabawimbe, Yada, Suya, Dia, Nine, Bama, Malone, or Lotare, Sura, Dinamari. Take Tin Shavari. General, no Nangan Ibaga, Dago, a lean, Masinza Gajabau.
Well,
because of her suffering in the past under house arrest, her advocacy of democracy,
ဒီမိုကရေစီရေးစော်အော်ဆောင်ရွက်ခဲ့တာတွေရှိခဲ့တဲ့အတွက်လူအခွင့်အရေးကိစ္စတွေရိုဟင်ဂျာတွေနဲ့တိုင်းဒေသတွေ့ကြုံခံစားနေရတဲ့ကိစ္စတွေပေါ်မှာလည်းသူ့အနေနဲ့စိတ်ထဲမှာယက်တီချက်ခံယူချက်ရှိတယ်မှာလေဒါပေမဲ့သူကအဲ့ဒါကိုမဖော်ပြဘူးမဖော်ထုတ်ဘူးပြမကနေကြည့်နေရသူတွေအမြင်မှာဒေါ်ဆန်းစုကြည်အနေနဲ့အဲ့ဒါကိုဖော်ပြဖို့တာဝန်ရှိတယ်လို့မှတ်ယူကြပါတယ်
She could not fulfill it. တန်မန်ဒီကသူ့ထက်ပိုသိနေကြပါတယ်ဒါဟာသူကနိုင်ငံခေါင်းဆောင်တယောက်အနေနဲ့အခြေအနေမှန်ကိုမသိရလေအောင်ပိတ်ဆို့ခံထားရတာပဲလားဒါမှမဟုတ်အင်မတန်ကိုအကင်းပါတဲ့အခြေအနေတွေကိုသူ့ထက်ပိုသိထားကြတဲ့နိုင်ငံသားတန်တမန်တွေကိုလှည့်စားဖို့များကြိုးစားတာလားဒီလိုဆိုရင်တော့သူ့ဆုံးဖြတ်ချက်ကသိမ်းမှားပါတယ်ဆရာကြီးပြောတဲ့ဒီကိစ္စအပေါ်ကျွန်တော်ပြန်မေးချင်တဲ့မျိုးနှစ်ခုရှိပါတယ်
That
is a problem. The more she criticizes the military, the more they're going to be inflamed against her.
That's true. ဒီလိုမျိုးဝေဖန်ခဲ့လို့လေသူဟာအစကတည်းကစစ်တပ်နဲ့ကွဲလွဲလာခဲ့တာပါ2005ရွေးကောက်ပွဲပြီးကလေးကဖြစ်လာခဲ့တာအခုလဲပြည်လည်မှုရမယ့်အခြေအနေမရှိသေးပါဘူးဒါဟာစိတ်မကောင်းစရာပါတိုင်းသားပြည်သနာပြည်လည်ရေးအဓိကလို့သူပြောလာခဲ့တာအခုထိမဖြေရှင်းနိုင်တာကလည်းစစ်တပ်နဲ့ပြန်လည်မသိမ့်မြတ်နိုင်လို့ပဲဖြစ်ပါတယ်ကျွန်တော်မိခင်နဲ့နောက်တစ်ချက်ကတော့
What I mean is, when in her speech in
September 2017. So Dao Pilati Yulogan Bamla Yavare, Dao Sai Belu Tolo.
There is a problem here. We know that in crises of this sort often the problems get exaggerated. And there was one article in the New York Times.
Diniama Petana Sibare. Pribagarima a chetade the boss Sibare. Biro New York Times the Rind out. And a biscale Bioware. Rinarine Lutare interview to Choha. ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမဟုတ်တဆင့်စကားကိုကြားယုံတဲ့လှုပ်ကြံထားတဲ့အင်တာဗျူးတွေလို့ဆိုထားပါတယ်ဆိုတော့မှန်ပါတယ်ပြဿနာရှိပါတယ်တချိန်တည်းမှာပဲတိတ်နေချီတဲ့လူတွေထွက်ပြေးရတာထောင်နေချီတဲ့အိမ်တွေမီးရှို့ခံရတာတွေကိုကောင်းငင်ကနေမှတ်တမ်းတင်တာရှိပါတယ်ဒါတွေကိုအငင်းပွားစရာမရှိပါဘူးဒါအပြင်ယုံကြည်စိတ်ချရတဲ့ MSF လို့ခေါ်တဲ့နေစည်းမကြဆံုံများအဖွဲ့ကလည်းလူပေါင်း 6,000
ခုနေရာလောက်အသက်ခံရတယ်လို့ဆိုထားပါတယ်ဒါကိုမဟုတ်ပါဘူးလို့စစ်တပ်ကငင်းပါတယ်သူတို့ဟာသူတို့လုံးကြတာပါလို့ပြောတာမခံလို့မအောင်ဒီပြဿနာအတွက်စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကလည်းပဲဖွဲ့စည်းပေးထားတဲ့နိုင်ငံတကာအဖွဲ့တွေရှိပါတယ်အာရှဒေသကအချင်းကရသံတမန်တွေနိုင်ငံရေးသမားတွေပါဝင်တဲ့အဖွဲ့တွေပါ through or Simchaya Wulu Tima Lakna.
Well, the problem is, with the Rohingya issue is it's not going to go to the Security Council and have anything happen because China will.
Rohingya Pyatana ne patat pi ba lo lo Lonyo Yin Kongsi go yau ma mho ba wu. Myanmar wo san jin bo phit la da mya tyauk ga han ta ma ba. Shin ni ba de. Atwe twe ni la gan ga da song dia lo nai ma de. Da ba mae taim ma thi yau nai ma wu. Now me sia ta khu ga Myanmar pi bo ma dan ga pait so a ye yu mu sanction ni cha ma lite bi so ba so. ဒီဆန့်ရှင်းလေးဘယ်လိုဖြစ်လာရင်ရုတ်သိမ်းကြမလဲဆိုတဲ့မေးခွန်းကိုအရင်ဆုံးမေးရပါလိမ့်မယ်။ဒီမေးခွန်းကိုမမေးကြတော့တော့ပါပဲ။ဒီလူတွေကိုနိုင်ငံသားပြည်ရင်ပြဿနာပြည်လေတယ်လို့ယူဆမယ်ဆိုရင်ရောမြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့ဒီလူတွေကို1982ဥပဒေအရနိုင်ငံသားဖြစ်ခွင့်ပေးမယ်ထင်ပါသလား။မကြခင်မှာအဲ့ဒီလိုဖြစ်လာဖို့ရှိပါသလား။ကာလအတန်ကြာရင်ရောဖြစ်လာမှာလား။ကျွန်တော်ကတော့နှစ်ပေါင်းများစွာကြာသည့်အတိုင်းဖြစ်လာလိမ့်မယ်လို့မမြင်မိပါဘူး။ဒါဟာသိဝမ်းနေစရာကောင်းတဲ့ကိစ္စတစ်ခုပါ။